အင်ဒိုနီးရှားနိုင်ငံအနောက်အာချေကန်လွန်မှာဆက်လီမောက်ပြီးတော့ပျောက်ဆုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပင်လယ်ထဲမှာရှာဖွေနေတာတွေကိုရက်လိုက်ပြီးလို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ဒုက္ခသည်ဒါဇင်နဲ့ချီပင်လယ်ရေလိုင်းထဲကိုမျောပါသွားတယ်လို့အသက်ရှင်ကြံရစ်သူတွေကပြောပါတယ်။သတင်းပတ်တွေနဲ့ချီပင်လယ်ထဲကိုမျောနေခဲ့ပြီးတော့အများစုကတော့မောက်နေတဲ့ဆက်လီဝင်းပိုက်ထဲမှာတွေ့ကက်ပြီးတော့ဒုက္ခရောက်နေကြတဲ့ရိုဟင်ဂျာ69ဦးကိုအင်ဒိုနီးရှားအာဏာပိုင်တွေကခက်ခက်ခဲခဲကယ်တင်ခဲ့ရတာပါ။နောက်တနေ့မှာတော့ပျောက်နေတဲ့သူတွေကိုဆက်ပြီးတော့မရှာတော့ဘူးဆိုပြီးကြေညာလိုက်တာပါ။ဆက်လီပေါ်လိုက်ပါလာတဲ့သူကလည်းစရင်မရှိပါဘူး။ပျောက်ဆုံးနေတဲ့သူတွေနဲ့ပတ်သက်လို့ဘာအချက်လက်မှမရှိတာကြောင့်ရှာဖွေမှုကိုရပ်လိုက်တာလို့အာချေးပြည်နယ်ရှာဖွေကယ်ဆယ်ရေးအဖွဲ့အရာရှိမိုဟာမက်ဖတာရက်မန်ကပြောပါရတယ်။အသက်ရှင်ကျန်ရစ်သူတွေကဆက်လီပေါ်မှာလူအယောက်150လောက်လိုက်ပါတယ်လို့ခန့်မှန်းပြောဆိုပါရတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့နိုင်ငံတကာရွှေ့ပြောင်းသွားလာသူများကူညီပေးရေးအဖွဲ့ IMOM တို့ကတော့ရိုဟင်ဂျာတွေပါလာတဲ့ဆက်လီမှောက်ပြီးတော့အခုလိုမျိုးကြုံခဲ့ရတဲ့အပေါ်အထူးတုံ့လောက်ကြောင်းနဲ့စိုးရိမ်မကင်းဖြစ်ရကြောင်းကိုလည်းပြောဆိုထားပါဗျ။သူတို့အဖွဲ့အနေနဲ့တသက်ရှင်ကြံ့ရင့်တဲ့သူတွေကိုလိုအပ်တဲ့အထောက်ပံ့တွေပေးနိုင်မှုပြင်ဆင်နေပြီးတော့အနောက်အာချေးဒေသဘက်ကိုအဖွဲ့ဝင်တွေဆေလွတ်ထားတယ်လို့ပြောပါတယ်ရှင်။